Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။ line 2မီတာ3049နဲ့ line 190ရုပ်ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနင်္ဂလာပါ
။ Rafah မြို့ကနေ Palestine ရပ်သားတွေဘေးကင်းစွာထွက်ခွာနိုင်ရေး Israel ကြီးချုပ်ကကြေပြေးပြီးမဲ့ဘယ်ကိုထွက်ခွာနိုင်မလဲဆိုတာတိကျမပြောခဲ့ပါဘူး။ရုရှားကနေပြီးတော့ယူကရိန်းနိုင်ငံတလွှားကိုဒရုန်း45စင်းနဲ့9နိုင်ခွဲကြာတနည်းနည်းနည်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။နေတိုမဟာမိတ်တွေကိုကာကွယ်ပြီးမှမဟုတ်ဘူးလို့လာမယ့်သမ္မတယူကောက်ပွဲဝင်ရောက်ရှင်ပြိုင်မှုစီစဉ်နေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ပြောတဲ့ပုံမှာအနောက်မဟာမိတ်နိုင်ငံခေါင်းဆောင်တွေကဝေဖန်ပြစ်တင်ကြပါတယ
်။အခုလိုသတင်းတွေအပြင်မနီလာမြို့တော်တရုတ်တန်းကတရုတ်နေတဲ့ကူအချို့အကြောင်းသတင်းဆောင်ပါမော်ရိုကိုနိုင်ငံမှာရိုးရာအစီအလာကိုဆန့်ကျင်တဲ့တက်တူးယဉ်ကျေးမှုအကြောင်းသတင်းဆောင်မနဲ့အတူမြန်မာဒီမိုကရေစီရာအစီအစဉ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒီကနောက်ထပ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာပြည်မှာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
အီဂျစ်နယ်စပ်မှာရှိပြီးဂါဇာတောင်ဘက်ဆုံးကရာဖာမြို့ကနေပါလက်စတိုင်းအရပ်သားတွေတောင်းချီထွက်သွားနိုင်အောင်လုံခြုံစိတ်ချရတဲ့လမ်းကြောင်းပေးဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟုကကြေပေးလိုက်ပေမဲ့ဒီလိုအိုးအပြစ်အိမ်ပြစ်ပါလက်စတိုင်းပြည်သူတွေဘယ်ကိုသွားကြရမလဲဆိုတာကိုတော့ပြောမသွားခဲ့ပါဘူး။တင်းခွနယ်ရဲကအတွင်းထုတ်တဲ့ ABC ရုပ်မြင်သံကြားအစီအစဉ်မှာနာတာယာဟုကအခုလိုပြောသွားခဲ့တာပါ။ရာဖာမြို့ကဟားမတ်တိုင်ရင်လေးရင်ကိုတိုက်ခိုက်ဖို့သူအမိန်ပေးဖို့ယူရထားတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောပါတယ်။သူတို့ကရာဖာမြို့ကရှင်းမထုတ်နိုင်ပဲအောင်ပွဲမခံနိုင်ဘူးလို့လည်းမစ္စတာနာသန်ယဟုကဆိုပါတယ်။ပါလက်စတိုင်းအရသားတွေဘယ်ကိုသွားမလဲလို့မေးတဲ့အခါမှာတော့အသေးစိတ်အစီအစဉ်တွေလုပ်နေတုံးမှာပဲလို့ပဲဖြေကြားသွားခဲ့တာပါ။ရာဖာမြို့ကိုထုတ်စစ်ဆင်မဲ့ဆိုရင်အလွန်ကိုကြီးမားလာတဲ့ကြေကွဲပွဲဖြစ်ရကြုံရလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောလိုက်ပါတယ်။ရာဖာမြို့ကိုပြစ်မှတ်ထားအပြင်းထန်တိုက်ခိုက်လာလို့ဖြစ်ပေါ်လာမဲ့ကြေရက်တွေကအလွန်ကြီးမားလိမ့်မယ်လို့လည်းဆော်ဒီအာရေဗျနိုင်ငံကြီးဝန်ကြီးဌာနကသတိပေးလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝေးခေါ်ဖို့တောင်းဆိုလိုက်ပါတယ်။အရသားတွေကိုအကာအကွယ်ပေးနိုင်တယ်လို့ယုံကြည်ရတော့တဲ့စီမံကိန်းမရှိဘဲလူနေထူထပ်လက်တဲ့ရာဖာမြို့ကိုအစ္စရေးကမတိုက်သင့်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးကိုဘန်ဒမင်နာသန်ယာဟုကိုတနင်္ဂနွေနေ့ကပြောလိုက်ကြောင်းအင်ဂျီရောကပြောပါတယ်။ပါလက်စတိုင်းတွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုခိုင်ခိုင်မာမာပေးနိုင်အောင်အရေးပေါ်ဘာလုပ်မယ်တိတိကျကျပြောဖို့လည်းတောင်းဆိုလိုက်ပါတယ်။ရာဖာကိုတိုက်ခဲ့ရင်အီဂျစ်အစ္စရေးဂျင်းဂျိုင်းစာချုပ်ကိုဖျက်နိုင်တယ်လို့အီဂျစ်ကချိန်ချောက်လိုက်ပြီးတဲ့နောက်အမေရိကန်နဲ့အစ္စရေးခေါင်းဆောင်တို့ရောက်တို့စကားပြောခဲ့ကြတာပါဒီလိုတိုက်တာခဲ့ရင်ပါလက်စတိုင်းတွေကိုစိုက်တိုင်းကျွန်းဆွယ်တဲ့မောင်းပို့ပြီးဂါဇာကိုပို့နေတဲ့အကူအညီလမ်းကြောင်းပိတ်သွားမှာကိုအီဂျစ်ကဆိုရင်ပါတယ်သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်နတ်ဇယာဟုတို့45မိနစ်ကြာစကားပြောခဲ့ကြတယ်လို့အစ္စရေးရုပ်မြင်သံကြား Channel 13ကဆိုပါတယ်အောက်တိုဘာ9ရက်ဟားမတ်စ်ကတိုက်ခိုက်ပြီးတဲ့နောက်အစ္စရေးရဲ့ခုခံပိုင်ခွင့်ကိုကာကွယ်ထောက်ခံပြောဆိုခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂါဇာမှာအစ္စရေးရဲ့စစ်ဆေးရေးတွေကတော်တော်ကိုလွန်သွားပြီလို့ပြီးခဲ့တဲ့အပတ်တုန်းကလည်းပြောခဲ့တာပါရုရှားကယူကရိန်းနိုင်ငံတော်ဝါကိုဒရုန်း45စင်းနဲ့9နိုင်ခွဲကြာတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောလိုက်ပါတယ်ကီးမြို့စွန်နေရာတွေအပါအဝင်ဒေသ6ခုမှာအီရန်လို့ရှဟက်ဒရုန်း40ကိုပစ်ချခဲ့ကြောင်းယူကရိန်းလေတပ်ကသတင်းထုတ်ပြန်ပါတယ်။လေယာဉ်စိုက်ပျိုးရေးဆိုင်ရာအဆောက်အုံတွေနဲ့ကမ်းခြေမှာရှိတဲ့ခြေကံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်တာဖြစ်တယ်လို့ယူကရိန်းတောင်ပိုင်းကာကွယ်တပ်များကတာဝန်ရှိသူတွေက Telegram လူမှုစာမျက်နှာမှာရေးကြပါတယ်။စစ်တပ်ခေါင်းဆောင်ပိုင်းအပြောင်းလဲကိုသမ္မတ Volodymyr Zelensky ကဆက်လုပ်နေစမှာအခုလိုတိုက်ခိုက်လာခဲ့တာပါ။ယူကရိန်းမြေပြင်တပ်တွေရဲ့တမှုသစ်ဖြစ်အရင်ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဒုတိယပုံချုပ်ကြီး Alexandra Pavlyuchenko ခံထားလိုက်တဲ့အကြောင်းတင်းငွေလေးမှာကျင်းညာသလိုလက်နက်ကင်တပ်ဖွဲ့များရဲ့ဦးစီးချုပ်ဖြစ်ရခိုင်ကားကြီးဆောင်တပ်များအကြီးကဒုတိယဗိုလ်ချုပ်ကြီးယူရီဆိုဒေါ်ကိုခံထားလိုက်ပါတယ်။သူ့နေရာအသစ်ခံထားတာကိုမီဒီယာကပြောမှသိရပါတယ်လို့ရခိုင်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစာအီနိုင်အစ်ကတယ်လီဂရမ်မှာပြောပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနေ့လာနေမနက်ခင်းသတင်းတွေကို VOA ရုပ်သံကနေဆက်လက်ပြီးကြီးညာနေတာပါသဘောတူထားတဲ့အတိုင်းမလို့ရဲ့အဲ့ဒီအတိုင်းပြည်တွေကိုကြိုက်တယ်လို့လို့ဖို့သူရုရှားကိုအားပေးမယ်လို့မြောက်အတ္တလန္တိတ်ရေးစာချုပ်နေတိုးမဟာမိတ်တွေကိုသမ္မတအနေနဲ့သူသတိပေးခဲ့တဲ့ကြောင်းRepublican Party ရဲ့ရှေ့ပြေးသမ္မတလောက်ဒေါ်နယ်ထရန့်ကစနေနေ့ကပြောလိုက်ပါလေနေတိုးကသတ်မှတ်ထားတဲ့အတိုင်းကာကွယ်ရေးအသုံးစိတ်ကိုမသုံးဘူးဆိုရင်အဲ့ဒီအဖွဲ့ဝင်နိုင်ငံကိုအကောင်အမပေးဘူးလို့ချိန်ချောက်ခဲ့ကြောင်းထရန့်ကတောင်ကိုရိုင်းနာပြည်နယ်ကွန်ဝေးမြို့မဲဆွယ် COE မှာသူကပြန်ပြောပြခဲ့တာပါယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသိမ်းပိုက်လိုက်ပြီးတဲ့နောက်ကာကွယ်ရေးအတွက်တမျိုးသားလုံးထုတ်ပုံတန်မှုရဲ့နှစ်ရာခိုင်နှုန်းကို2024မှာစတင်အသုံးပြုဖို့နေတိုးကဆုံးဖြတ်ခဲ့ကြတာပါအဲ့ဒီလိုအသုံးမပြုဘူးဆိုရင်အကောင်အမပေးဘူးဆိုတဲ့သဘောဖြစ်ပြီးထရမ့်ရဲ့ဒီသဘောထားဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကမ္ဘာတည်ငြိမ်နဲ့အမေရိကန်ပြည်တွင်းရေးစီးပွားရေးအတွက်အနေနဲ့ကြီးမားလာတယ်လို့အင်ဂျီရောအန်ဒရူးပြောရေးဆိုခွင့်ရှိတဲ့အန်ဒရူးဘိတ်ကပြောပါတယ်အမမိတ်တွေအချင်းချင်းမကာကွယ်ဘူးလို့ဘယ်ပြောဆိုချက်မဆိုအမေရိကန်ပါဝင်အားလုံးရဲ့လုံခြုံရေးကိုဖျက်ဆီးတာဖြစ်တယ်လို့ NATO အထွေမှုချုပ်ယွန်စတော်တန်ဘတ်ကလည်းတင်းငွေတွေကကြီးညာချက်ထုတ်ပြန်တုတ်ပြလိုက်ပါတယ်နေတိုးလိုဂျိုအင်းနဲ့ပြဋ္ဌာန်းချက်အမှတ်9ညီညွတ်ရေးအပေါ်အလေးမထားတဲ့ထုတ်ပြန်ချက်တွေဟာရုရှားသမ္မတဗလာဒီမာပူတင်ရဲ့အကျိုးစီးပွားတာဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌချားလ်စ်မစ်ရှယ်ကလည်းပြောပါတယ်ဘီဒိမ်ရင်တက်ပြမြောက်ချားလ်စ်ဟာတင်းငွေတွေဝိပုစုတောင်းပွဲကိုတက်ရောက်ခဲ့ပြီးဖျားเจ้าကထွက်လာတဲ့အခါလူတွေကိုလက်ပြတ်နှုတ်ဆက်လိုက်ပါတယ်ကန်ဆာကုသမှုယူလာပြီးတဲ့နောက်ဘင်ချားလ်စ်ကျင်းရတော့ကမ်ဘလာတို့ဟာလန်ဒန်ကမိုင်130အကွာအင်္ဂလန်အရှေ့ပိုင်းကစန်ဒရင်းဆာအင်ကိုပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပြီးအနီးကစိတ်မေရီမက်ဒလင်းဖျားချောင်းကိုတွားရောက်ခွဲကြတာပါပြည်သူလူထုစီကပို့ပေးကြတဲ့အားပေးစကားတွေဟာသူ့အတွက်စိတ်သက်သာရာရစေပြီးအားရှိစေပါတယ်လို့စနေနေ့နောက်ပိုင်းတော့ချားစ်ပင်ကသတင်းထုတ်ပြန်ခဲ့ပါသေးတယ် UK နဲ့ကမ္ဘာမှာကင်ဆာဝေနာရှင်တွေအတွက်ကူညီနေတဲ့အဖွဲ့အစည်းတွေလုပ်ကွယ်နေကြပုံကိုလူတွေသိလာတဲ့အတွက်လဲသူ့နှွေးထွေးကျေနပ်ရကြောင်းထုတ်ပြန်ချက်မှာပြောပါတယ်ဒီကတဲ့တနင်္လာနေ့သူ့ယောဂါကိုဘမင်ကနမ်တော်ကထုတ်ပြန်ကြေညာခဲ့ပြီးလန်ဒန်ကလဲရန့်စ်အင်တော်ကထွက်ခွာတဲ့အခါအင်္ဂါနေ့မှာသူ့ကိုနောက်ဆုံးတွေ့ခဲ့ရပြီးတဲ့နောက်အခုဖျားเจ้าအထက်တနင်္လာနေ့မှာပြည်သူတွေကထပ်မံမြင်ကြရတာဖြစ်ပါတယ်တေလာစွစ်ကသူ့ချစ်သူကစားမဲ့ပွဲကိုလာအားပေးမှာမို့ဒီနေ့အမေရိကန်လက်ပစ်ဘောလုံးဖိုင်နယ်ပွဲဟာလူစိတ်ဝင်စားမှုအများဆုံးပွဲတစ်ပွဲဖြစ်နေပါတယ်အမေရိကန်လက်ပစ်ဘောလုံးပွဲနောက်ဆုံးဘောလုံးပွဲဟာအမေရိကန်တနိုင်ငံလုံးကနှစ်စဉ်ကြည့်ရှုတဲ့ပွဲပါအသင်းနှစ်သင်းအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာပြည်သက်တူဖြစ်တဲ့ဥကိုကိုတော်ကအခုလိုပြောပါတယ
်ပြီးတဲ့တိုင်းပဲလीအမေရိကန်မှာတော့စူပါဘောကတော့အကြီးကျယ်ဆုံးအားကစားပွဲဘုံလုံးအဆင်ကြားကြတော့အဲတော့ဒီနှစ်ကတော့Kansas City Chiefs နဲ့ Kansas နဲ့ Kansas City ကပြီးခဲ့တဲ့၄နှစ်2020ရုံးကတော့တွေ့ထားတယ်ကျွန်တော်ကကျန်ဆာနိုင်ထားဘူးလေ။ဘိုးတော်လည်း 49ers ကလည်းတော့တွေ့လို့မရဘူး။သူတို့ကလည်းတကယ်အသင်းကြီးနဲ့ကြည့်ကောင်းမဲ့ပွဲပါပဲ။လူတိုင်းကလည်းစိတ်ဝင်စားကြဒီနှစ်ပိုစိတ်ဝင်စားရတာလေ။ဘာဖြစ်လို့လဲဆိုတော့ Kansas City ကအာဂဒါသမားတယောက်ဖြစ်တဲ့ Travis Kelsey ဆိုတာကလူတိုင်းတရားလူငယ်လေးတွေရဲ့ဟိုအသေးသေးသေးကြော် Taylor Swift နဲ့သူကလည်းဟိုရည်စားဖြစ်နေတော့ဒီပွဲမှာတက်ကွင်းကောင်းလာပါလားဆိုပြီးတော့အဲ့ဒါကြီးချင်းနေတော့ပို့ပြီးတော့ဟိုစူးစူးညံ့ညံ့လေးဖြစ်နေတာပေါ့လေ Kansas ကတော့ upper hand ပေါ့ဒါပေမဲ့ San Francisco ကတော့ short တယ်လို့မြင်ရဘူးသူတို့လည်းကစားတာအတော်လေးကောင်းပါလိမ့
် February 14ရက်နေ့မှာကြောက်တဲ့ချစ်သူများနေနဲ့ဤနေတဲ့အချိန်မှာ Taylor Swift ကဂျပန်နိုင်ငံမှာဖျော်ဖြေနေတဲ့ပွဲကနေသူချစ်သူရှိရာလေးငွင်းကိုတည့်ဆင်းပြီးကိုပိုင်ဂျက်လေရင်နဲ့ဘောလုံးပွဲကိုပြန်တန်းသွားတာကဂျပန်လူငယ်ရေးကြမှာရိုဂျင်းစရာဖြစ်ရဖြစ်နေတာကိုလည်း AP သတင်းမှာတွေ့ရှိရပါတယ်ခင်ဗျာ
ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုတော့ဦးသိမောင်တန်းကြီးညာခဲ့တာပါရှင် VOA American အသံရဲ့သတင်းလာနေမနက်ခင်းအစီအစဉ်ကိုမနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ3049လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့ကနေဒီပိုင်းနဲ့ထုတ်လွှင့်နေတာပါအပတ်စဉ်အစီအစဉ်တွေမတင်ဆက်ခင်မှာသတင်းဆောင်မတွေအရင်ဆုံးတင်ပြပါမယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာရဲ့ချိုင်းနာတောင်းမှာတရုတ်နှစ်တဲ့ငဃနှစ်ကိုကြိုးဆိုဖို့ပြင်ဆင်သူတွေနဲ့စီကားနေပါတယ်။မီးအိမ်တွေနဲ့အလားဆင်ထားတဲ့လမ်းမကြီးတွေပေါ်မှာအစာအသောက်တွေကံကောင်းစေမဲ့အဆောင်အယောင်တွေအပြင်ကံကောင်းစေဖို့ဆုတောင်းကြသူတွေနဲ့ပြည်နယ်နေပါတယ်။ KP3 ဆောင်မကိုအခြေခံပြီးတော့မတင်ငေးထိုက်ပြောပြထားပါတယ်
။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမြေကမ်းပေးကဘီနန်ဒိုစီးပွားရေးရပ်ဖွဲ့ဟာဆိုရင်ကမ္ဘာပေါ်မှာတက်တန်းရေဆုံချိုင်းနာတောင်ကျောက်တန်းတစ်ခုလို့ယူဆထားကြပါတယ်။ ကပ်ပြီးယောဂအလုံးနှစ်တွေမှာပြန်လည်နှလန်းချူနေရဆဲဖြစ်ပြီးကမ္ဘာစီးပွားရေးကလည်းဆွေးရင်စရာဖြစ်နေခြင်းတရုတ်ရဲ့ကိုအကျိုးပြင်ဆင်တွေနဲ့တရုတ်စားတောက်ဆိုင်တွေဈေးဆိုင်တွေကတော့လာရောက်လဲပတ်သူတွေများလာတာကနေအယောင်ဝယ်ကောင်းဖို့မျှော်လင့်နေကြပါတယ်။ဘင်နန်ဒိုကလမ်းတွေမှာလည်းမြင့်တွေထွင်ညှိပြီးတိုင်တွေမှာလည်းငကားရုပ်တွေနဲ့ရစ်ပတ်လှဆင်ထားပါတယ်။အီယာမငကားရုပ်ကြီးနဲ့ဓာတ်ပုံရိုက်ချသူတွေလည်းရှိပါတယ်။အသစ်ဆိုင်ထားတဲ့ငွေသစ်ပင်ကြီးကတော့ဘင်နန်ဒိုအရက်တီချောင်းနဲ့နှစ်ပေါင်း430ပြည့်အချိန်မှအဖြစ်လို့အာဏာပိုင်တို့ကပြောပါတယ်ကိုရိုနာကပ်ပီယောဂါကာလကျုံကတော့လုပ်ငန်းအကြီးအသေးအလုံးမဖြစ်မနေပိတ်ခဲ့ရတာကြောင့်တရုတ်တန်းဟာလူသူကင်းမဲ့ခြောက်ကပ်သွားတာပါဒါပေမဲ့ဒီသတင်းပတ်အတွင်းမှာတော့လူတွေပြန်ပြီးစီကားလာပါတယ်ဒီတရုတ်တန်းမှာကန်ကောင်းစီတဲ့အဆောင်တွေရောင်းတဲ့တက်တန်း290ရှိဆိုင်ရဲ့ပိုင်ရှင်တူဖြစ်သူအေဗလန်ဒူရာတန်ကတော့အလရဲ့ကလာမှာအယောင်ဝယ်သွက်လက်ဖို့မျှော်လင့်နေပါတယ်
။လာပြန်nakabukas ang mga stores.
တကူအကျုံညာဒီဆိုင်အားလုံးဖွင့်ထားမှာဖြစ်ပြီးဆိုင်ထဲမှာတော့ငါးခောက်ဆွဲကောက်ညင်းအချိုမုန့်နဲ့ကြက်သားလှူကြပါတယ်။အမွှေးတိုင်းထွန်းပြီးတော့ဆူတောင်းရပါတယ်။အမွှေးတိုင်းတွေကတော့ကောင်းငင်ပုံနဲ့ဆက်သွယ်ပေးတဲ့တယ်လီဖုန်းလိုင်းလိုပါပဲ။ဒါကြောင့်ဒီနေ့မှာလူကျင်နာတွေကိုဆူတောင်းတာပါ
။ဖိလစ်ပိုင်နိုင်ငံရဲ့တက်တန်းရင်ဆုံးစားတောက်ဆိုင်လို့ဆိုကြတဲ့တူဟိုပန်စီတီရီယာအန်တီကွာစားတောက်ဆိုင်ရဲ့စရုပ်ထမြောက်မျိုးဆက်ပိုင်ရှင်ကက်သလီဘောင်းကအခုလိုပြောပါတယ
်ကာရမီဟနာမာကော့စတမတ်စ်နာမင
်ကျမတို့ဖောက်တဲ့အများစုကအဖိုးအဖွားအရွယ်တွေဖြစ်ကုန်ကြပါပြီသူတို့ငယ်ငယ်ကမိဘတွေနဲ့အတူဒီကိုလာကြတဲ့ငယ်ဘဝအကြောင်းတွေကိုအမြဲပြောပြကြပါတယ်ဒါကြောင့်လေသူတို့ဒီကိုလာတဲ့အခါမှာသူတို့ငယ်ငယ်ကအကြောင်းတွေပြန်တရရအောင်မေ့စရာဖြစ်ကြပါတယ်1950 1960ပြည့်လို့နှစ်တွေကတည်းကသူတို့ကဒီဆိုင်မှာလာပြီးတော့စားနေကြတာပါတချို့ဆိုရင်နှစ်ချင်းခံတဲ့ပွဲကိုဒီမှာလုပ်ခဲ့ကြတာလို့လည်းပြောပါတယ
်တဆယ်ရာစုနှစ်တွေကတည်းကဆက်လို့ဖိလစ်ပိုင်တွင်နဲ့တရုတ်ကြားကုန်သွယ်ဆက်ဆံရေးစတင်ခဲ့ကြတာကိုမှတ်တမ်းတွေမှာတွေ့ရကြောင်းချိုင်းနာတောင်ပြည်ခန်းရဲ့မန်နေဂျာမိုက်ကယ်အိုဂါနီလိုလာကပြောပါတယ်တရုတ်နှစ်တကူကမိသားစုတွေအတွက်အရေးကြီးတဲ့အချိန်လို့လည်းသူကပြောပါတယ
် Get together to
တနှစ်ပတ်လုံးမိသားစုတွေခိုင်မြဲနေစေရေးအတွက်စုစည်းကြတာပါ
မနီလာမြို့တော်ကတရုတ်တပ်မှဒီနှစ်တရုတ်နှစ်တကူဆင်နွှဲမဲ့သူကတသန်းလောက်ရှိမယ်လို့တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မော်ရိုကိုနိုင်ငံမှာတက်တူးဆိုတာကယဉ်ကျေးမှုအစဉ်အလာကန့်သတ်ချက်တွေကိုကျော်လွန်ပြီးတဦးတယောက်ရဲ့ကိုယ်ပိုင်ဇယိုက်လက္ခဏာကိုခန့်ခိုင်မှမှပြသဖို့ထိရောက်တဲ့နေလန်းတစ်ခုဖြစ်လို့လာပါတယ်ဒါပေမဲ့လည်းယဉ်ကျေးမှုထုံနှံစင်လာရေရှေးရိုးဆွဲအယူအဆတွေနဲ့အယူဆွေးနေတဲ့မော်ရိုကိုနိုင်ငံမှာတက်တူးဆိုတာဒီကနေ့အချိန်ထိလူအများကတော့လက်ခံသေးတာတော့မဟုတ်ပါဘူးအထူးသဖြင့်အမျိုးသမီးတွေတက်တူးထိုးကြတဲ့အပေါ်ကိုဘဝင်မကျသဘောမတူဖြစ်တတ်ကြပါတယ် AP3 ဆောင်းမှာဒီပုတ်ကိုအခြေခံပြီးတော့ကိုစန်းကျော်ကပြောပြထားပါတယ
်တက်တူးပုံပါတဲ့မော်ရိုကိုအမျိုးသမီးတွေရဲ့ပုံတူပကြီကားပြပွဲကိုမော်ရိုကိုနိုင်ငံကာဆာဘလင်ကာကအချက်ချကြတဲ့နေရာတစ်ခုမှာမော်ရိုကိုပြင်သစ်ယဉ်ကျေးမှုဌာနရဲ့အစီအစဉ်နဲ့ကျင်းပပါတယ် Wise Woman လို့အမည်ပေးထားတဲ့ဒီပြပွဲကိုတော့ပြင်သစ်နိုင်ငံမှာနေထိုင်တဲ့မော်ရိုကိုနိုင်ငံသားတက်တူးအမှုပညာရှင် Aida ကကမကထာလုပ်ကျင်းပတာဖြစ်ပြီးဒီပြပွဲမှာတော့ပကြီကား12ကားကိုခင်းကျင်းပြသထားပါတယ်ဘာသာရေးအယူအဆတွေရတက်တူးထိုးတာကိုတာမြင့်ပိတ်ပင်မှုတွေရှိတဲ့နေရာမှာတက်တူးထိုးရတဲ့အမျိုးသမီးတွေအနေနဲ့လူမှုအတိုင်းဝိုင်းကြရင်ဆိုင်ရတဲ့စင်ခုံမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ဒီပြပွဲကိုခင်းကျင်းပြသတာပ
ါ L'idée générale de l'exposition c'est de rendre hommage à toutes ces femmes
ဒီပြပွဲရေပုံရစီကူကတော့တာမြင့်မြင့်မော်ရိုကိုနိုင်ငံသားတွေပေါ်လွှမ်းမိုးမှုရှိတဲ့ဒီအမျိုးသမီးတွေမိခင်တွေဖွားတွေရဲ့ဆင်လာတိကျခိုင်မာတဲ့ယဉ်ကျေးမှုတွေကိုပေါ်ထုတ်ပြီးတော့ဂုဏ်ပြုဖို့ပါ
တီချာခိုင်မာတဲ့ဝိသေသတွေအသေးရှိနေတဲ့ဘိုဘာဘီဘီမော်ရိုကိုအမျိုးသမီးတွေကိုဂါရဝပြုတဲ့အနေနဲ့ကျင်းပပြုလုပ်တာဖြစ်ပါတယ်။ရှေးထုံးတဲ့အစင်လာတွေမှာအမြင့်တွယ်ကပ်နေတဲ့တက်တူးစိမင်းကြောင်ထိုးရဲဆိုတဲ့အသက်ပညာဟာအခုချိန်ထိစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲပါ။မော်ရိုကိုမှာတက်တူးထိုးတာကိုဘာဘာလူမျိုးအမျိုးသားအမျိုးသမီးတွေစီမှာပဲရာစုနှစ်နဲ့ချီမြင်ခဲ့ကြရပါတယ်။တချို့ကတော့စစ်နဲ့ရဲချင်းမှုကိုပုံဖော်ရေးဆွဲခဲ့ကြသလိုအချို့ကသဘောတရားကိုဖော်ကျူးရေးဆွဲခဲ့ကြပြီးတော့အမျိုးသမီးတွေအနေနဲ့ကသူတို့ဟာအရွယ်ရောက်အိမ်ထောင်ပြုနိုင်သူတွေဖြစ်ကြောင်းကိုပြသတဲ့ နေနဲ့စေးမင်ကြောင်ထိုးတာပါဒါပေမဲ့1980ပြည့်လွန်နှစ်တွေကစပြီးတော့မော်ရိုကိုမှာစေးမင်ကြောင်ထိုးတဲ့အလေးထားဟာပြောင်းလဲလာပါတယ်အနုပညာတစ်ခုအဖြစ်ပြန်လည်စံတက်ပေါ်လာခဲ့ပေမဲ့လူအများစုကအမျိုးသမီးတွေတက်တူးထိုးတာကိုလက်မခံကျင်ကြပါဘူးဒီပြပွဲမှာလူအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုချိုးဖောက်ပြီးရှေးဘိုးဘေးပြည်ပင်တွေထားခဲ့တဲ့အစဉ်လာကိုထိမ့်သိမ့်ဖို့ကိုပိုင်ဟန်နဲ့ဖော်ထုတ်ဖို့ပါနီလန်းစဉ်အတိုင်းကိုပိုင်ခံယူချက်နဲ့ယက်တိရှင်တဲ့ရတာကိုကိုကိုကိုဂုံယူနိုင်စေဖို့အားပေးမြင့်တင်တဲ့အနေနဲ့ပြုလုပ်တာပါရာဘတ်ကတက်တူးစတူဒီယိုတစ်ခုထဲမှာတော့နဘေးအမရာတယောက်ခေတ်မီနီးပညာတွေကိုသုံးပြီးအနုစိတ်တဲ့လက်ရဒီဇိုင်းတွေကိုဖန်တီးပုံဖော်နေပါတယ်။အမရာဟာလွန်ခဲ့တဲ့2နှစ်ကျော်ကစပြီးတော့တက်တူးရေးဆွဲသူအဖြစ်ပြင်သစ်မှာစတင်လုပ်ကိုင်ခဲ့တာပါ။လွန်ခဲ့တဲ့6လကျော်လောက်ကစပြီးရာဘတ်မှာသူ့ကိုယ်ပိုင်တက်တူးစတူဒီယိုစတင်ဖွင့်လှစ်တာဖြစ်ပြီးသူ့ဖောက်တဲ့တဝက်ကတော့အမျိုးသမီးတွေပါ။လွန်ခဲ့တဲ့10နှစ်ကျော်လောက်ကိုပြန်ကြည့်ရင်မော်ရိုကိုမှာတက်တူးဆိုတာအမျိုးသားတွေအတွက်ပါပဲ။ဘာလို့လဲဆိုတော့တက်တူးထိုးတဲ့နေရာတွေကတကယ်ကိုနာမည်ဆိုးနဲ့ကြော်ကြားတဲ့နေရာတွေဖြစ်နေတော့မိဘတွေကသူတို့သားသမီးတွေကိုဘယ်တော့မှတက်တူးထိုးဖို့ခွင့်မပြုခဲ့ကြဘူးဗျ။နောက်ပြီးတော့အဲ့တုန်းကအခုလိုမိဘတွေကိုယ်တိုင်သူသမီးတက်တူးထိုးတာကိုထိုင်ကြည့်လို့ရတယ်တက်တူးစတူဒီယိုကောင်းကောင်းတွေလည်းမပေါ်သေးဘူးလေ။အခုတော့အဲ့ဒါတွေအကုန်လုံးကပြောင်းလဲသွားပြီဖြစ်တယ်လို့လာတဲ့ဖောက်တယ်တွေကိုကြည့်ရင်လည်းယောက်ျားလေးမိန်းကလေးအကုန်လုံးက50ရာခိုင်နှုန်းစီပဲဗျ
။ဇီနတ်အချရာကတယောက်ဒီနေ့သူ့နောက်ကျော်မှာတက်တူးထိုးဖို့ဒီကိုရောက်နေတာပါ။မော်ရိုကိုပြည်ပွားတယောက်ဖြစ်တဲ့သူမဟာအီတလီနဲ့ပြင်သစ်နိုင်ငံတို့မှာလည်းနေထိုင်ခဲ့ပါသေးတယ်။သူမလက်မှထိုးထားတဲ့သူမရဲ့ပထမဆုံးသောတက်တူးဘယ်တော့မှအရှုံးမပေးနဲ့ဆိုတဲ့တက်တူးစာသားကိုတော့လွန်ခဲ့တဲ့3နှစ်ကျော်ကထိုးခဲ့တာပါ။ဒီတက်တူးကြောင့်သူမိဘတွေနဲ့ဘာပြဿနာမှမရှိခဲ့ပေမဲ့အခြားသူတွေရဲ့သတိပေးဝေဖန်ကြည့်ရဲမှုတွေကိုတော့အခုထိမှတ်မိနေတော့မယ်လို့ပြောတာပါတယ
်။ شحال هادي ماشي بزاف تصادفت مع واحد
ဒီဖြစ်ချက်ကသိတော့မကြသေးပါဘူး။ကျမလူတယောက်နဲ့အမှတ်မထင်တွေ့တော့ကသူကျမလက်ပေါ်ကတက်တူးကိုမြင်ပြီးတော့အဲ့ဒါဘာလဲဒါကအရန်ကိုထူးခြားတဲ့စာကိုရေးချတာလားဘာကြောင့်နင်ကဒီတက်တူးကိုချိုးတာလဲဆိုပြီးတော့ကျမကိုမေးပါတယ်အရင်တော့ကငါတို့မိသားစုဝင်တွေမှာတက်တူးတွေရှိပေမဲ့အခုလိုအချိန်မျိုးမှာတော့နင်ဒါမျိုးမလုပ်သင့်တော့ဘူးတက်တူးကတားမြစ်ထားတဲ့အရာလေနင်ကတော်တော်ကိုယွန်းစရာကောင်းတာပဲလို့ဆိုပြီးတော့ပြောလာပါတယ်ကျမသူ့ကိုဘာမှတော့ပြန်မပြောလိုက်ပါဘူးပါလို့လဲဆိုတော့လူတိုင်းမှာကိုကြိုက်တာကိုကို့ခန္ဓာကိုယ်မှာဘာမှဆိုလွတ်လွတ်လပ်လပ်လုံပိုင်ခွင့်ရှိနေတာပဲမဟုတ်ဘူးလား
အချရာကအတွက်တော့တတူးဆိုတာလွတ်လပ်မှုနဲ့ကိုပိုင်အခွင့်အရေးကိုဖော်ညွှန်းတာပါ
ဇာရတ်ဘဇက်ဂျယ်မဆာအိဘ်မင်ဟာလီကန့်စ်ဖီဟာအလ်ဟမ်ဒူလီလာကန့်စ်မူဟာရီဘာဖာစစ်ပေါ်ဆာ
ကျွန်မကတခြားလုံးမှာခက်ခဲမှုတွေနဲ့ပဲကြုံရတယ်ဆိုပေမဲ့အဲ့ဒါတွေအကုန်လုံးကိုကျွန်မစက်ညံခံနိုင်ခဲ့ပါတယ်ဒါကြောင့်ပဲသကွာတာလို့ခေါ်တဲ့ဒီတက်တူးကိုချိုးဖျက်တာပါပဲကျွန်မကြောမှာဖြစ်ဖြစ်ဘိုက်ပေါ်မှာပဲဖြစ်ဖြစ်ရှိတဲ့တက်တူးတွေကဘယ်တော့မှအရှုံးမပေးဘူးဘယ်တော့မှမရက်ဘူးဆိုတာမျိုးတွေပဲထိုးထားတာပါတရားရုံးကအဲ့ဒါကိုမြင်ရင်ဒီမင်းမစွမ်းအားတော်တော်ကြီးတာပဲလို့နားလေသဘောပေါက်ပါလိမ့်မယ်အဲ့ဒါတွေကကျွန်မရဲ့စွမ်းအင်နဲ့တော်လန်ပုံကန်စိတ်တွေကိုဖော်ပြနေတာပါပဲ
တက်တူးရေးဆွဲသူအမရာကတော့သူ့အနေနဲ့သူ့ဖောက်တယ်တွေကိုတက်တူးဆိုတာကိုခန္ဓာပေါ်မှာရာသက်ပန်ရှိနေမဲ့အရာဖြစ်ကြောင်းသတိပေးရတယ်လို့ဆိုလာပါတယ်။မော်ရိုကိုမှာတက်တူးစတူဒီယိုဘယ်လောက်ရှိတယ်လဲဆိုတာအတိအကျမသိနိုင်ပေမဲ့အမရာရဲ့အဆိုအရတော့ရာဘတ်မှာတက်တူးစတူဒီယိုအနည်းဆုံး10ခုလောက်ရှိပြီးအများစုကတော့ရာဘတ်လိုမျိုးကြီးတွေဖြစ်ကြတဲ့ကာဆာဘလန်ကာ၊မာရာကက်ရှ်နဲ့တန်ဂျီယာတို့လိုမျိုးကြီးတွေပဲဖြစ်ကြပါတယ်ခင်ဗျာ။
ဖီအိုအေမြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။ခုတော့မြန်မာဒီမိုကရေစီရာအစီအစဉ်ဆက်ရအောင်ပါ။အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ရမှာစစ်ကောင်စီအသုံးပြုနေတဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ပစ္စည်းတွေကိုအဓိကထောက်ပါနေတာဟာရုရှားဖြစ်နေတယ်ဆိုတာသက်သေအထောက်အထားတွေနဲ့တွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောပါတယ်။စစ်အာဏာသိမ်း3နှစ်ပြည့်ချင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ Mr. Andrews ကိုမိုက်အင်ဂျင်နီယာ VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
်မင်္ဂလာပါအခုကျွန်တော်တို့ VOA Studio ကိုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ဖြစ်ပါတယ်ရှင်။ Thank you Tom for being with us.
It's my pleasure. It's my honor to be here. Thank you. So you have called for UN member states to reassess
Tom Andrews the situation. ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာအရေးနဲ့ပတ်သက်လို့ရှိရင်အခြေအနေတွေကိုပြန်ပြီးသုံးသပ်ဖို့အရေးတကြီးတုံ့ပြန်ဆောင်ရွက်ဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့မြန်မာအရေးအကျက်တဲဖြေရှင်းဖို့အသက်တွေကိုကယ်တင်နိုင်ဖို့ဆိုရင်နိုင်ငံကအတိုင်းဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘလို့ပုံစံမျိုးနဲ့အရေးယူဆောင်ရွက်တင်ပါလဲရှင
် Lives.
First, the reassessment. You know, the junta has tried to project this idea of
inevitability. စစ်ကောင်စီကြိုးပမ်းနေတာကသူတို့သားနိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရဖြစ်ပြီးနိုင်ငံကအတိုင်းဝိုင်းအနေနဲ့သူတို့နဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရဘဲမဖြစ်မနေဆက်ဆံရမှာဖြစ်တယ်ဆိုတာကိုလုံနေတာပါ။ဒါပေမဲ့သူတို့ဘက်မှာအင်အားတွေနည်းတဲ့နည်းနေတယ်ဆိုတာသိတာပါလေ။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပထမအဦးဆုံးပြန်အကဲဖြတ်ရမှာကစစ်ကောင်စီနဲ့အဆက်ဆံမလုပ်ဘဲရှောင်လွှဲလို့ရတဲ့နည်းလမ်းတွေရှိနေတဲ့အချက်ပါ။မြန်မာနိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလိုမျိုးတရားမျှတတဲ့ခေါင်းဆောင်မှုကိုစားပြုမှုတွေသာရှိနေတဲ့သူတွေနဲ့ဆက်ဆံဖို့လိုအပ်ပါတယ်။ဒုတိယအချက်ကတော့စစ်ကောင်စီအပေါ်ပြစ်မှတ်ထားဒဏ်ခတ်ပေးဆိုမှုတွေထိရောက်အောင်လုပ်ဖို့ပါ။ဥပမာစစ်ကောင်စီကအပြစ်မဲ့ပြည်သူတွေရဲရွာတွေအပေါ်ဘုံကျဲတိုက်ခိုက်ဖို့အသုံးပြုနေတဲ့ဂျက်တိုက်လေယာဉ်တွေမပြန့်တန်းနိုင်အောင်လေယာဉ်လောင်စာဆီတွေမရောင်းချဖို့ပိတ်ဆို့တဲ့ဒဏ်ခတ်အရေးယူမှုမှာအခြားနိုင်ငံပေါင်းများစွာကထပ်တူပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်။အမေရိကန်နဲ့ဥရောပသမ္မဂတို့ကစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူတဲ့နေရာမှာတီးခြားစီဆောင်ရွက်နေကြတာကိုညှိနှိုင်းပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်ပို့ပြီးတော့ထိရောက်မယ်လို့မြင်ပါတယ်။
But China has maintained
တဖက်မှာတော့လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်နေတဲ့တရုတ်ကမြန်မာစစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးတွေရှိနေတာပါအထူးသဖြင့်ရှမ်းပြည်မြောက်ပိုင်းကဒီစစ်ကောင်စီကသူတို့လက်အောက်ခံကိုကက်နေကြားဆောင်တက်ခေါင်းဆောင်တွေကိုကြားဖြန့်ရာဇဝင်ဂိုင်းတွေနဲ့ပတ်သက်လို့အလို့ရှိနေတဲ့တရုတ်လက်ထဲကိုပေးလိုက်တာမျိုးရှိပါတယ်ပြီးတော့ကုလသမဂ္ဂမှာဆိုရင်လေတရုတ်ကစစ်ကောင်စီကိုအမြဲတမ်းကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေပါတယ်အခုလိုစိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့တရုတ်နဲ့စစ်ကောင်စီကြားမှာအနီးကပ်ဆက်ဆံရေးတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ကုလသမဂ္ဂရဲ့အခန်းကဏ္ဍအောင်ဘလို့ရိုက်ခတ်မှုတွေရှိမလဲရှင
် Well I think clearly it is in the interest of China recognize that it is its ownsecurity interest
ဒီနိုင်ငံဘက်ကတော့ရှင်းပါတယ်သူတို့နိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့လူမှုဆိုင်ရာအကျိုးစီးပွားတွေပေါ်မှာအခြေခံပြီးလှုပ်ဆောင်နေတာပါတရုတ်အနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုနားလည်ဖို့လိုအပ်ပါတယ်စစ်ကောင်းဆောင်တွေဆရာနာရှင်တွေကိုရှင်းတန်ခွင့်ပေးထားခြင်းအဖြစ်မြန်မာနိုင်ငံမှာဥပဒေမဲ့တဲ့လုပ်ရက်တွေပို့ပြီးတော့ဖြစ်ပေါ်စေပြီးတရုတ်ပြည်သူတွေအတွက်ပါအန္တရာယ်ဖြစ်လာစေတဲ့အထိဓာတ်ရိုက်ချင်းချောက်လာနေတဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်မြန်မာအကြက်တဲဖြည့်ရှင်းရမှာဩဇာကြီးမတဲ့အိန္ဒိယတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကအရေးပါပါတယ်ကျွန်တော်ပြောသမျှကိုတရုတ်ကသဘောမတူပေမဲ့ကျွန်တော်မြင်တဲ့အတိုင်းအမှန်တိုင်းပြောတာပါသူတို့ရဲ့အမြင်တွေကိုလေးစားပါတယ်ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုတဲ့တာမကြီးဦးကျော်မွန်ထွန်းဆက်ပြီးရှိနေတဲ့အချက်ကိုကြည့်မယ်ဆိုရင်စစ်ကောင်စီကိုကုလသမဂ္ဂမှာအပြင်းထန်ဆုံးဝေဖန်သူတဦးဖြစ်ပေမဲ့တမကြီးဆက်ပြီးရှိနေဖို့ဆက်ပြီးတော့ထောက်ခံထားတဲ့နိုင်ငံတွေထဲမှာတရုတ်လည်းပါဝင်နေတာပါဒါကိုကြည့်ရင်ကုလသမဂ္ဂအထွေထွေညီလာခံမှာအတိုက်ခံတွေရဲ့အတန်တွေကိုတရုတ်ကတံပိုးထားတယ်လက်တွေ့ကျကျနားလည်သဘောပေါက်တယ်ဆိုတာကိုတရုတ်ကပြသခဲ့ပါတယ်ဒါကြောင့်တရုတ်နဲ့အပြူသဘောဆောင်တဲ့ပုံစံမျိုးနဲ့ထိတွေ့ဆက်ဆံဖို့ကအရေးကြီးပါတယ
် So given that
ကုလသမဂ္ဂရဲ့အစီအခံစာရအရဆိုလို့ရှိရင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမှာသုံးနေတဲ့ရဟတ်ယာဉ်တွေဂျက်တိုက်လေအများစုဟာရုရှားလုပ်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့တော့ Tom Andrews ပြောတဲ့စစ်ကောင်ဆောင်တွေလိုအပ်နေတဲ့ပတ်စံအာဏာနဲ့တရားဝင်မှုဆိုတဲ့အပိုင်းတွေမှာရုရှားကဘလို့အထောက်အကူပေးနေတယ်လို့မြင်ပါလဲရှင
်။ Well in point of fact Russia is the same.
ဘယ်လိုရုရှားဟာဆက်အာဏာရှင်တွေအတွက်တခုတည်းသောအကြီးဆုံးလက်နက်အရင်းမြစ်ဖြစ်ပါတယ်။ဒီအချက်ကိုကျွန်တော်ဘာကြောင့်အသေးစားပြောနိုင်ရသလဲဆိုရင်ကုလသမဂ္ဂကထုတ်ပြန်တဲ့ကျွန်တော်ရဲ့စီရင်ခံစာနှစ်ခုမှာအထောက်အထားတွေနဲ့ကျွန်တော်တင်ပြထားပါတယ်။အခုလုံးလုံးစင်မှာလဲစစ်ကောင်စီလက်နက်တွေဘယ်ကရနေသလဲ ဝင်ငွေတွေဘယ်လိုစီးဆင်းနေသလဲစတာတွေကိုစမ်းစစ်ထားတဲ့တတိယမြောက်အစီရင်ခံစာကိုကျွန်တော်ရေးနေပါတယ်။ဒါကြောင့်ရုရှားဟာစစ်ကောင်စီအတွက်အဓိကလက်နက်ရင်းမြစ်ဖြစ်တယ်ဆိုတာကိုကျွန်တော်ပြောနိုင်တာပါ။ဒီလက်နက်တွေကိုကြောက်မဲ့ဖွယ်အကောင်ဆုံးနီးလန်းတွေနဲ့စစ်ကောင်စီကအသုံးပြုနေတာပါ။ရဟယင်တွေအလွန်ခက်မိစမ်းပြတဲ့လက်နက်တွေဘုံတွေပါတဲ့ဂျက်တိုက်လေယာဉ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကြေးရွာတွေကိုတိုက်ခိုက်နေတဲ့စစ်ကောင်စီလုပ်ရဟာထိတ်လန့်တုန်လှုံစရာကောင်းပါတယ်။ဒါတွေကိုရင်ဆိုင်နေရတဲ့ပြည်သူတွေရဲ့ဖြစ်ရက်တွေကလည်းတကယ်ကိုကြေကွဲစရာပါ။ရုရှားကဒီလိုလက်နက်တွေကိုစစ်ကောင်စီကိုရောင်းချနေတဲ့လုပ်ရက်ကိုကုလသမဂ္ဂမှကျွန်တော်အစီရင်ခံတင်ပြတိုင်းဝေဖန်တဲ့အပေါ်မှာလည်းရုရှားဘက်ကကျွန်တော်အစီရင်ခံစာကိုလက်မခံဘူးလို့တုံ့ပြန်လို့ရှိပါတယ်။အဲ့ဒီအခါမှာကျွန်တော်သူတို့ကိုပြန်ပြောတာကခမားတို့ရောင်းချတဲ့ခင်မီလက်နက်တွေကိုစစ်ကောင်စီကအသုံးပြုပြီးအပြစ်မဲ့ကလေးတွေအမျိုးသမီးအမျိုးသားတွေကိုတပ်ဖြတ်နေတဲ့အချက်ပါမြန်မာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ဖို့ဒီလက်နက်တွေအသုံးချနေတဲ့အတွက်စစ်ကောင်စီကိုရုရှားအနေနဲ့အကူအညီတွေမပေးဘဲရပ်တန့်ထားဖို့လိုပါတယ
် In your recent statement you have emphasized
မကြသေးခင်ကထုတ်ပြန်တဲ့ဒီ Tom Andrews ရဲ့မြမအရေးကြီးညာချက်မှာအကာအကွယ်မဲ့နေတဲ့စစ်ပြေးဒုက္ခသည်တွေစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ဖို့အရေးကြီးနေတာကိုထောက်ပြထားပါတယ်။အထူးသဖြင့်ဆရာနာသိန်းနာကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတွေမှာဒီလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာတွေကိုလည်းထောက်ပြထားပါတယ်။အဲ့တော့အလူရှင်နိုင်ငံတွေအပါအဝင်ကုလသမဂ္ဂagency တွေအနေနဲ့ကဒီလိုအကူအညီတွေအရေးပေါ်လိုအပ်နေသူတွေစီကိုအကူအညီတွေရောက်အောင်ဘယ်လိုပုံစံမျိုးနဲ့ထိအောင်အောင်ဆောင်ရွက်သင့်လဲရှင
် 18.6 million people are in dire need of humanitarian aid
မြန်မာနိုင်ငံမှာလူပေါင်း 18.6 သန်းအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်းထန်လိုအပ်နေပါတယ်လွန်ခဲ့တဲ့နှစ်အတွင်းအလွန်အမင်းအဟာရချို့တဲ့မှုကြောင့်ကလေးပေါင်း 1,000 လောက်တည်ဆုံးခဲ့ရကြောင်းကုလမကကသတင်းထုတ်ပြန်ထားပါတယ်။နှစ်စဉ်ပဲမြန်မာကလေးငယ်ထောင်ပေါင်းများစွာဟာအစာရေစာငတ်မို့ခေါင်းပါပြီးတည်ဆုံးနေရတာပါ။လူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းအရန်ကိုလိုအပ်နေပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့နေမြေတွေတဖြည်းဖြည်းနည်းလာတယ်ဆိုတာကျွန်တော်တို့သိပါတယ်။အဲ့ဒီဒေသတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာအတားအဆီးတွေတိုးလာတာကိုကျွန်တော်သတိပြုမိပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကွန်ရက်တွေကိုတိုက်ရိုက်အကူအညီပေးနိုင်အောင်နီးလန်းရှာဖွေဖို့လိုပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေစီတိုက်ရိုက်ရောက်ဖို့ချင်းကပ်ရမယ်နီးလန်းတွေချဲ့ထွင်ရမှာဖြစ်ပါတယ်။နောက်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြံတွေတွေကိုဖြည့်ရှင်းဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေကိုပံ့ပိုးကြဖို့ကိုလည်းကျွန်တော်တိုက်တွန်းပါတယ
် Having been involved in Myanmar's
Tom Andrews ကိုတိုင်ကမြန်မာအရေးနဲ့ပတ်သက်ရင် American အောင်လွှတ်တော်အမတ်တအူးအနေနဲ့1990ခုနှစ်တဝိုက်ကတည်းကကူညီဆောင်ရွက်ပေးခဲ့တာဆိုတော့ဒီလိုနှစ်ပေါင်း30ကျော်မြန်မာအရေးကိုဒီဇိုင်းမမတ်ဆောင်ရွက်လာသူတအူးအနေနဲ့ဒီတစ်ချိန်ဆရာနာသိန်းနာဟာဘလို့အဆုံးသတ်မလဲပြီးတော့ဒီနောက်ဆုံးရလဒ်ကိုရောဘလို့မြင်မိလဲရှင်
I've been doing this, obviously, I've been engaged, I've had the privilege of being engaged with the human rights movement, the democracy movement, with the people of Myanmar for many, many
years. I've been doing this, obviously, I've been engaged with the people of Myanmar for many, many years. ဒီထွန်ဖန်တီးနိုင်မှုတန်တိဋ္ဌာန်ခိုင်မာမှုတွေအတွက်ကျွန်တော်အနေနဲ့တကယ်ပဲအားတက်မိပါတယ်။ဒါကြောင့်မြန်မာပြည်သူတွေကိုကူညီပံ့ပိုးနိုင်တဲ့အနေအထားမှာရှိနေတာဟာကျွန်တော်အတွက်အခွင့်အရေးတစ်ရပ်ပါ
။ Thank you Tom.
My pleasure.
For being with us.
Thank you.
Thank you.
Thank you.
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ ချက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook နဲ့ YouTube တို့ကနေတရထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မဆုမြန်မာပြည်မြပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စားကြရအောင်ပါမြမနွေဦးတော်လိုင်းရေး၃နှစ်ပြည်လာချိန်မှာစစ်ကောင်စီဟာအင်အားဆုတ်ယုတ်ရှုံးနိမ့်လာနေပြီးတော်လိုင်းရေးအင်အားစုတွေဟာပိုအားကောင်းလေပိုအားကောင်းလာနေတယ်လို့သုံးသပ်လာကြပါတွေ့ရပါတယ်မြမအရေးမှာနိုင်ငံတကာအကူအညီတွေထိထိရောက်မရပါမယ်လို့တရုတ်ရဲ့ဝန်ရောက်ဆွဲဖက်မှုကတော့ကြီးမားလာနေတယ်လို့အမေရိကန်ငြိမ်းချမ်းရေး Institute အဖွဲ့ကြီးကထောက်ပြထားပါတယ်ဒီအကြောင်းကိုတော့ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍဆောင်းပါရှင်ပြည်သွေးနိုင်တဲ့အလိမ်မာတို့တင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမຫນွေဦးတော်လှန်ရေးနိုင်ငံတကာယက်တီချက်နဲ့တရုတ်ဆွတ်ဖက်မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်ခဲ့ပါပြီစစ်တပ်အာဏာသိမ်းတာ3နှစ်တိတိရှိချိန်မှာတော့တိုင်းပြည်ရဲ့အနေအထားအားလည်းအပြောင်းအလဲကြီးပြောင်းလဲခဲ့ပါပြီပြောင်းလဲခြင်းကအကောင်းဘက်ကိုပြောင်းလဲခြင်းမျိုးမဟုတ်တည်ငြိမ်တဲ့အနေအထားတွေပြည့်ရွင်းခဲ့ရတယ်လွတ်လပ်ခြင်းတွေပျောက်ဆုံးခဲ့ရတယ်ရရှိစဒီမိုကရေစီအခွင့်အရေးတွေစိတ်သွင်းခဲ့ရပါတယ်2021နဲ့2024အခြေအနေချင်းဟာအခြားနာကြီးခြားနာခဲ့ပြီလို့ဆိုရမှာပါစီးပွားရေးပညာရေးကျန်းမာရေးဘယ်ညွန်ကိန်းတွေကိုပဲကြည့်ကြည့်အနှုတ်လက္ခဏာတွေကိုပဲတွေ့ကြရမှာပါဒီလိုအခြေအနေမှာအစိုးရကအကောင်လို့ဆိုနိုင်တာကတော့1958-62ကာလတွေကတည်းကမြမနိုင်ငံရေးမှာဗိုလ်ချုပ်ဆိုးမှုခြေလှယ်လာခဲ့တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ချေမှုန်းပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်ကြမယ်ဆိုတဲ့တိုင်းသားပြည်သူအပေါင်းရဲ့တန်ဋိဌာန်ပဲဖြစ်ပါတယ်
2020ရွေးကောက်ပွဲရလဒ်ကိုလက်မခံညင်းပယ်ပြီးတော့ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်သားအစိုးရကိုဖြုတ်ချတာစစ်တပ်ကအာဏာသိမ်းခဲ့တာ၃နှစ်ပြည့်စင်တနည်းအားဖြင့်စစ်တပ်အာဏာသိမ်းတာကိုလက်မခံစန့်ကျင်တော်လှန်ခဲ့တဲ့မြမຫນွေဦးတော်လှန်ရေးကြီး၃နှစ်တာကာလရှိလာချိန်မှာလက်ရှိအနေအထားတွေကိုသုံးသပ်တာဝေဖန်တာအကဲဖြတ်ကြတာတွေကိုလည်းတွေ့ရပါတယ်USIP လို့ခေါ်တဲ့ American ပြည်အောင်စုငြိမ်းချမ်းရေး Institute အဖွဲ့အစည်းကတော့အာဏာသိမ်းပြီး၃နှစ်ကြာချိန်မှာမြန်မာစစ်ဗိုလ်ချုပ်တွေဟာရက်တီရှင်တန်ရဲ့အကြအတဲကြီးနဲ့ကြုံတွေ့နေရပြီးဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကို2024ခုနှစ် February 1ရက်နေ့ရက်စွဲနဲ့ရေးသားဖော်ပြထားတာတွေ့ရပါတယ်။မြန်မာစစ်တပ်ဟာရွေရွင်းပျက်စီးကအစီအစဉ်ဆိုးရွားလာနေပြီးခုခံတော်လှန်ရေးအင်အားစုတွေဟာပုံမအင်အားကောင်းလာသလိုတရုတ်ရဲ့အခန့်ကဏ္ဍဟာလည်းပုံမကြီးထွားလာနေလို USIP ကမှတ်ချက်ပေးထားတာတွေ့ရပါတယ
်မတူကွဲပြားတဲ့တော်လိုင်းအင်အားစုတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အောင်ပွဲတွေရကစိတ်တက်တွေတက်ကြွနေကြပါတယ်စစ်မြေပြင်မှာတိုက်ပွဲတွေပိုအားကောင်းလာပြီမယ်လို့နိုင်ငံရေးအရတိုးတက်မှုကတော့နှေးကွေးနေသေးတယ်စစ်တပ်ကတော့လူဝင်ရရော့နေလာသလိုထိန်းချုပ်နိုင်တဲ့နေမီဧရိယာတွေလည်းဆုံးရှုံးရော့နေလာနေတယ်မြမအရေးမှာနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုကတော့တရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကလွဲလို့ဘာမှပြောပလောက်အောင်မတွေ့ရဘူးလို့ USIP ရဲ့သုံးသပ်ချက်ကဆိုပါတယ်မြန်မာစစ်တပ်ဟာမြေပြင်မှာဘယ်လောက်ထိရှုံးနေပြီလဲမတူကွဲပြားတဲ့ဒေါ်လာရင်းအင်အားစုတွေရဲ့ချုပ်ထွေးတဲ့ဆက်ဆံရေးကိုဘယ်လိုအကဲခတ်မိပါသလဲဆိုတဲ့အမေးကိုတော့ WAC လို့ခေါ်တဲ့ Women Advocacy Coalition အဖွဲ့ရဲ့အကြံပေးဖြစ်တယ်လို့USIP ရဲ့အကြီးတန်းကျွမ်းကျင်သူလည်းဖြစ်တဲ့ဆရာမနန်ရော်နဲ့ USIP ရဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်အရာရှိဖြစ်သူဘေးလီဖို့တို့က မြန်မာဒေါ်လာရေးဟာကဘာပေါ်ကအအောင်မြင်ဆုံးအာဏာရှင်ဒေါ်လာရေးတွေတဲကတခုလို့မြင်ပါတယ်မြန်မာနိုင်ငံမှာအရင်ကပေါ်ပေါက်ခဲ့မှုတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလိုမြန်မာလူအဖွဲ့အစည်းရဲ့တစိ့တစ်ပိုင်းသာပါဝင်တာမဟုတ်ဘဲမတူကွဲပြားတဲ့အလွာဆုံးပါဝင်တဲ့ကြီးမားတဲ့ဆီယာနာချင်းစန့်ကျင်ဒေါ်လာရေးကြီးဖြစ်တယ်ဆီယာနာချင်းဘုံရန်သူကိုစန့်ကျင်ဒေါ်လာတာတဲ့နိုင်ငံရေးစနစ်တစ်ခုစီအတူတူစုစည်းပြီးသွားကြမယ်ဆိုတဲ့ဆန္ဒပေါ်လွင်နေတာတွေ့ရတယ်။ဒါ့ပြင်နိုင်ငံရေးသဘောတူညီချက်တွေရဖို့ကတော့အများကြီးဆက်ကြိုးစားကြရအောင်မှဖြစ်တယ်။မြန်မာနိုင်ငံမှာတည်ငြိမ်မှုရဖို့ဆိုရင်တော့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတာတွေကိုနိုင်ငံတကာအနေနဲ့ရှောင်သင့်ပါတယ်။ဘာလို့လဲဆိုတော့မတည်ငြိမ်မှုရဲ့အဓိကတရားအခန်းဟာစစ်ကောင်စီဖြစ်နေလို့ပါပဲ။စစ်ကောင်စီအာဏာရှိနေသည်၍တိုင်းပြည်ဟာကာလကြာရှိစစ်ပွဲထဲမှရောက်နေလိမ့်မယ်။ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စစ်ကောင်စီကိုထိတွေ့ဆက်ဆံမဲ့အစားဒေါ်လာရေးအင်အားစုတွေကြားအချင်းချင်းစကားပြောရေးဆွေးနွေးရေးတွေအတွက်ကြိုးပမ်းသင့်ပါတယ်။ဒီအတွက်ထောက်ပံ့ကူညီသင့်ပါတယ်။ဒေါ်လာရေးအင်အားစုတွေကြားအကွဲအကွဲပြားပြားဖြစ်စေတာမျိုးကိုရှောင်ကြဉ်ပြီးနိုင်ငံရေးစနစ်တစ်ခုတည်ထောင်နိုင်ရေးကိုနိုင်ငံတကာအနေနဲ့ထောက်ပံ့ကူညီသင့်ပါတယ်လို့ဆီယာမတ်နန်ရော်နဲ့ဘေးလီဖို့တို့ကဖြေကြားခဲ့ကြပါတယ်
USIB ကအကြီးအကဲအကြံပေး Priscilla Club နဲ့မြန်မာနိုင်ငံဆိုင်ရာအစီအစဉ်ဒါရိုက်တာ Jason Tower တို့ကိုအာနာသိန်းစစ်ကောင်စီအပြောင်းလဲဖြစ်စေဖို့နိုင်ငံတကာကဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတဲ့မေးခွန်းကိုတော့မြန်မာနိုင်ငံအတွင်းကပြင်းထန်တဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာဒေတာရင်းကိုချိမ့်ချောက်လာနေပေမဲ့မြန်မာအိန္ဒိယချင်းနိုင်ငံတွေဟာဘလို့မှမဖြေရှင်းပေးနိုင်ကြသေးပါဘူးအာဆီယံဘုတ်သဘောတူညီချက်50ထဲမှာပဲပိတ်မိနေကြပါတယ်အိန္ဒိယဟာလည်းတော်လန်ရေးအင်အားစုတွေနဲ့ခိုင်မာတဲ့မဟာမိတ်တွေအဖြစ်တည်ဆောက်နိုင်တဲ့အခွင့်အရေးရှိပေမဲ့လှုပ်ဆောင်တာမတွေ့ရပါဘူး။မြန်မာအပေါ်တရုတ်လွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်ဖို့လောက်သာစဉ်းစားနေတာတွေ့ရပါတယ်။တရုတ်ဟာလည်းအလားတူပါပဲ။ပထဝီမဟာဗျူဟာအကျိုးစီးပွားအတွက်နေဆက်ဒေသလုံးချုပ်တည်ငြိမ်ရေးသူ့ရဲ့ရေနံပိုင်လိုက်ကာကွယ်ရေးနဲ့တရုတ်မြန်မာစီးပွားရေးစင်းကြာဖော်ဆောင်နိုင်ရေးတို့အတွက်မြောက်ပိုင်းညီနောင်သုံးဖွဲ့နဲ့စစ်ကောင်စီအပြည့်အဝရေးကိုဖိအားပေးဆောင်ရွက်ခဲ့တာတွေ့ရပါတယ်။အမေရိကန်အနေနဲ့ဒေါ်လာရေးအင်အားစုတွေကိုလက်လက်မဟုတ်တဲ့အကူအညီတွေဆက်ပေးဖို့လိုအပ်သလိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့အထူးသဖြင့်အိန္ဒိယနဲ့အတူစစ်ကောင်စီကိုဖိအားပေးသင့်ပါတယ်။စစ်ကောင်စီအပေါ်နောက်ထပ်ပိတ်ဆို့မှုတွေချမှတ်ပြီးအသွေးကူးပြောင်းရေးမှာပေါ်ပေါက်လာမဲ့အန္တရာယ်တွေကနေအကာအကွယ်ပေးတာထောက်ပံ့ကူညီတာတွေလုပ်ဖို့လိုအပ်ပါတယ်လို့ Priscilla Club နဲ့ Jason Tower တို့ကသူတို့အမြင်ကိုဖြေကြားပါတ
ယ် USIB ရဲ့သုံးသပ်ချက်ကစစ်တပ်ဟာအင်အားဆုတ်ယုတ်ချုံနေနေပြီဒေါ်လာရေးအင်အားစုတွေဟာပူအားကောင်းလာနေပြီသို့သောတရုတ်ရဲ့ဝင်ရောက်ဆော့ဖက်မှုကြီးထွားလာနေတဲ့ဆိုတာကိုအလေးထားထောက်ပြထားတာတွေ့ရပါတယ်။တရုတ်ဟာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ကိုအပြစ်ခတ်ရဖို့ဖိအားပေးခဲ့တာ၊ကိုကန့်ခေါင်းဆောင်ဟောင်းပယ်ဆောက်ခြင်းအပါအဝင်ကိုကန့်ဆယ်ဦးကိုဇန်နဝါရီ30ရက်နေ့ကနေပြည်တော်အထိလာရောက်ဖမ်းဆီးခေါ်ဆောင်သွားတာတွေဟာတရုတ်ရဲ့ဝင်ရောက်ဆော့ဖက်မှုဘယ်လောက်ကြီးမားတယ်ဆိုတာသက်သေတာရကတွေပါပဲ။The Guardian သတင်းစာကြီးကတော့တရုတ်ဟာဥပဒေတွေတရားမျှတမှုတွေတဲ့သူ့အကျိုးစီးပွားကိုသာအဓိကဦးစားပေးတာဖြစ်တယ်။တရုတ်ဟာမြန်မာကိုနှစ်ဖက်ခွကစားလာတာကြာပြီ။တခါတရံမှာမြန်မာအစိုးရဘက်ကယက်တီပြီးတခါတရံမှာတိုင်းသားလက်နက်ကိုင်အင်အားစုတွေဘက်ကယက်တီတတ်တယ်လို့အေဒီဒါအပေါ်မှာ February 4ရက်နေ့ကရေးသားခဲ့ပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်။ခရော့အပတ်စဉ်တင်ဆက်နေတဲ့ ISB မြန်မာရဲ့မြင်ကွင်းကျဲမှတ်စုကိုတင်ပြချင်ပါတယ်။စစ်စင်ရဲ့တစ်တုံညာနှစ်ခုနောက်ပိုင်းနိုင်ငံတော်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေတဟုန်ထိုးမြင့်တက်လာခဲ့ပါတယ်။ ISB မြန်မာရဲ့ခုတစ်ပတ်မြင်ကွင်းကျဲမှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။
ဒီကြတဲ့3လကျော်အတွင်းနိုင်ငံတော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေတဟုန်လုံးမြင့်တက်လာပါတယ်။အာနာသိမ့်မှုအလွန်သုံးနှစ်နီးပါးအတွင်းနိုင်ငံတော်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်3400နီးပါးရှိခဲ့ပါတယ်။အဲ့ဒီပမာဏတွေကအကြိမ်1300ကျော်ဟာပြီးခဲ့တဲ့3လကျော်အတွင်းမှာဖြစ်ခဲ့တာပါ။ ဒါဟာစုစုပေါင်းရဲ့39ရာခိုင်နှုန်းနီးပါးရှိပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလထဲမှာတော့လေကြောင်းတိုက်ခိုက်မှုအများဆုံးလုပ်ခဲ့တာပါ။အရေအတွက်အပြင်648ကြိမ်ထက်မနည်းရှိခဲ့ပါတယ်။ရှမ်းနယ်ကရင်ပြည်ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုအများဆုံးဖြစ်ခဲ့ပါတယ်။စစ်စင်ရဲ့တစ်တုံသာနှစ်ကုန်တဲ့တလေးလုံးစစ်စင်ရေးတွေကြောင့်ဒီဒေသတွေပါဝင်နိုင်ငံအနှံ့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။သုံးလကျော်အတွင်းကရင်ပြည်ဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု519ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အများဆုံးဖြစ်ပါတယ်။ရှမ်းပြည်နယ်မှာတော့ဒုတိယအများဆုံးဖြစ်ပြီးအကြိမ်390ထက်မနည်းရှိခဲ့ပါတယ်စစ်စင်ရေးတပ်တုံညာနှစ်ကွန်လောင်ပိုင်းနိုင်ငံအနှံ့ကမြို့နယ်ပေါင်း88ခုမှာလေကြောင်းတိုက်ခိုက်ခံရမှုတွေရှိခဲ့ပါတယ်စကိုင်းတိုင်းမှာလေကြောင်းတိုက်ခိုက်ခံရတဲ့မြို့နယ်ပေါင်း22ခုအထိရှိခဲ့ပြီးအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကရှမ်းပြည်နယ်မှာဖြစ်ပြီးမြို့နယ်ပေါင်း16ခုထပ်မံနေရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်တာအများဆုံးခံခဲ့ရတဲ့မြို့နယ်ကတော့ရိုက်ကော်မြို့နယ်ဖြစ်ပါတယ်။ရိုက်ကော်မြို့နယ်မှာ3လကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်900ကျော်ရှိခဲ့ပါတယ်။အနာသိမ့်မှုအလွန်နိုင်ငံတော်ဝန်မှာလေကြောင်းတိုက်ခတ်မှုတွေကြောင့်နေရက်ဆုံးခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေ3000ကျော်ရှိခဲ့ပါတယ်။အဲ့ဒီအထက်က3000ကျော်ဟာစစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းလေကြောင်းတိုက်ခတ်မှုတွေကြောင့်ထွက်ပြေးခဲ့ကြရတာပါ။ကြောက်ကြီးမျိုးတွေကမျိုးသိမ့်တိုက်ပွဲတွေအတွင်းလေကြောင်းတိုက်ခတ်မှုကြောင့်ဒေသခံတွေအများဆုံးခပ်ပြေးခဲ့ကြရပါတယ်။အရေအတွက်အပြင်စစ်ပြေးဒုက္ခတွေ6800ထက်မနည်းရှိခဲ့တာပါ။အနာသိမ့်မှုအလွန်လက်နက်ကင်ပဋိပက္ခတွေကြောင့်တနင်္ဂနွေလုံးမှာစစ်ပြေးဒုက္ခတွေဥကြီး4.9သန်းကျော်ရှိနေပါတယ
်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လည်းရင်ဖွင့်လွှာရေးရေးသားပေးဖို့လိုရဲဆိုရင်ဖြင့် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကနေဆက်သွင်းနိုင်တယ်လို့ VOA ရဲ့ Facebook Messenger မှာလည်းလာရောက်ဆက်သွင်းနိုင်ပါတယ်ရှင်ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါပြည်သူတွေရေးပို့လာတဲ့အကြံဖြတ်ချက်တွေနဲ့ရင်ဖွင့်လွှာရေးကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်
ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင် VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်တော်ရှင်ကသတင်းစုံလင်တင်ပြပေးနေတဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။ဟုတ်ကဲ့ကျမတို့ကလည်းအားပေးတဲ့တော်ရှင်ရဲ့အားလုံးကိုကျေးဇူးထူးတင်ပါရနော်။လေဟာနေဆိုတဲ့တော်ရှင်ကတော့အားပေးရတာကြားပါပြီ။ကျွန်တော်အသက်20လောက်ကပါအခုဆိုတော့50ကျော်လာပါပြီတဲ့။ဟုတ်ကဲ့နှစ်ပေါင်း30လောက်အားပေးလာတဲ့တော်ရှင်မှာရေဒီယိုတွေကအားပေးလာခဲ့တာမလို့အခု Facebook ကပါစာရေးလာတာတွေ့ရတဲ့အတွက်ကြောင့်မလို့ Facebook ကနေပြလဲတင်းပညာနဲ့ like ပါပြောင်းလဲပြီးတော့အားပေးပုံရပါရင်နော်ကျေးဇူးထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလူလူမိတ်ဆွေရုတ်တံ line ထုတ်လွှင့်ပြီးလို့ကျေးဇူးတင်ပါရင်လို့ VOE ကိုတစ်ခါပြောထားဘူးတယ်တော်ရရှင်ရောသားပူပူကတော့မင်္ဂလာပါ VOE အမြဲအားပေးလျက်ပါခင်ဗျာဆိုပြီးတော့ VOE အစီအစဉ်တွေအတွက်ကျေးဇူးတင်ကြောင်းရေးလာတာပါ
ကျွန်တော်က VOA ကိုအမြဲနှားဆင်အားပေးသူပါခင်ဗျအင်တာနက်ရတဲ့အခါဆိုရင်တော့ Facebook တို့ YouTube တို့ကနေကြည့်ပြပါတယ် Live မရရင်တော့လူလူမိတ်ဆွေကနေတမျိုး Radio ကတစ်ပုံကြည့်ရှုနှားဆင်အားပေးနေပါတယ် သတင်းမှန်သတင်းမြန်တွေတင်ဆက်ပေးနေတဲ့မီဒီယာကြီးဖြစ်တာရဲ့နောက်အခုလိုအချိန်ကာလမျိုးမှာအရေးကြီးတဲ့သတင်းတွေကိုမြန်မာပြည်သူတွေအတွက်နေမနာညမနာစူးစမ်းတင်ဆက်ပေးကြလို့မလွတ်တမ်းကြည့်ရှုနားဆင်ပြစ်ပါရယ်ခင်ဗျကျေးဇူးလဲတင်ရပါတယ်ဘူတုဒ္ဒရီလည်းရပါတယ်မြို့ရီဝိုင်းတော်သူဝိုင်းတော်သားများကလည်းတယောက်တစ်မျိုးအတန်ပါရမီပြည့်ကြသူတွေပါဖြစ်နိုင်ရင်ကိုကျော်ကျော်သိန်းကိုသတင်းတွေပါဝင်တင်ဆက်ပေးပါအောင်လို့တောင်းဆိုပါရစေခင်ဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ကိုကျော်ကျော်သိန်းမေးလာပါတယ်ဒါပြတော့ကျွန်မဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမှတ်ချက်တစ်ခုလည်းမှာကိုကျော်ကျော်သိန်းပဲပြောင်းနေရတယ်တရင်တွေလည်းမတင်ဆက်ပေးဘူးလို့ရေးလာတဲ့မှတ်ချက်လေးလည်းတွေ့ရပါတယ်ရှင်ဟုတ်ကဲ့ကျွန်မတစ်ခါလဲတော့ရှင်တွေကိုဖြည့်ပူးပါတယ်တစ်ခါတော့မကပ်ပါဘူးနှစ်ခါလောက်ရှိပါပြီကိုကျော်ကျော်သိန်းအလောက်ကအနားယူသွားတာတင်းနစ်ကြော်ပါရင်နော်ကိုကျော်ကျော်သိန်းရဲ့ view အစီအစဉ်တွေကိုနားဆင်နေမယ်ရှင်တော့ဒီလိုတော့ရှင်တွေမေးလာတာလည်းသူကြားမှာပါ view ကိုအပေးရတော့ရှင်တွေကိုကျေးဇူးတင်ပါတယ်နော်ကဘာတော်ကြောင့်တော်ရရှင်ရင်ဖွင့်တယ်လို့လို့လေးရေးလာတဲ့စာတို့လေးကိုအခုကြားညက်ပြောပြပြပေးချင်ပါတယ် VOA တဲ့အရင်ကဆိုရင်မနေ့လမ်းလျှောက်ပြီဆိုရင် VOA လေးဖွင့်ပြီးတော့လမ်းလျှောက်တာအခုတော့မဖွင့်ရတော့ပါဘူးအဲ့ဒီအချိန်လေးပြန်ရောက်ချင်ပါပြီတဲ့ကိုကြီးဆူတောင်းပေးပါဦးနဲ့ဟုတ်ကဲ့ပါဆူတောင်းတိုင်းသာပြင်မယ်ရှင်တော့လေတော်ရရှင်နေအားလုံးအခုဆိုရင်အေးအေးစင်စင်နဲ့ရှိနေလောက်ပြီးထင်ပါရဲ့နော်တော်ရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူရေးလာတာပါဒါပေမဲ့နာမည်မဖော်ပြစီခြင်းနဲ့တော်ရရှင်ဖြစ်ပါရင်သူကလည်းအမြဲတမ်းအားပေးနေပါရင်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ဌာနတစ်ခုလုံးကျမ်းပါပါစေနောက်တစ်ပေါင်းများစွာလည်း VOE တည်ရနိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စီခြင်းနဲ့သူတွေကိုကျွန်မတည်ထားပါရစေနောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငယ်ငယ်လေးတည်းကတီးလုံးကြားရင်အရင်ကမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေက Radio Station နဲ့ကျွန်တော်နားရရိုက်သွင်းခဲ့သလိုပါပဲ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် VOE အတန်ကြားလိုက်တဲ့အဖေကိုသတိရပါတယ်ဟုတ်ကဲ့ပါဒီလိုစာတွေလည်းမကြာခဏရေးတတ်ပါရဲ့နော်ဖခင်ဖြစ်သူအဖိုးဖြစ်သူ VOE ကိုအစီအစဉ်တွေကိုနားဆင်နေတဲ့ကြောင့်လို့ဆက်ပြီးတော့နားထောင်ဖြစ်တယ်ဆိုရရင် VOE နားထောင်ဖြစ်ရင်မိဘဆွေမျိုးတွေကိုသတိရဖြစ်တယ်ဆိုတဲ့စာတွေမကြာခဏရရှိပါရစေဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။တော်ရရှင်တရားစီရေးပရိပခါကြောင့်အဓိကအထည်နာရတာပြည်သူတွေပါဆိုပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာပါတယ်ရှင်
။ခမရတို့ဒေါ်လန်ရေးတော့မသိပါဘူး။ပြည်သူလူထုကတော့ဖွတ်ဖွတ်ညက်ညက်ကြီးနေကြပြီးတစ်ဖက်ကရှုံးနေတာတော့မှန်တယ်။သို့ပေမဲ့ NUG နိုင်နေတာမဟုတ်။မြောက်ပိုင်းအဖွဲ့တွေအမျက်ရသွားတယ်။အမျက်ထုတ်သွားတယ်။သူတို့အပေါ်မှာလည်း NUG ဩဇာတက်ရောက်ဖို့မဖြစ်နိုင်ပါဘူး။လက်တွေ့ပြစရာကလောက်ကင်မှမြမမှန်ရင်အကုန်မောင်းထုံနေပြီးဒါဟာပြည်နယ်တစ်ခုကောင်းစားရေးတွေဖြစ်နေတယ်ဆိုတာခမရတို့သိသင့်ပါတယ်ဗျ။ PDF တွေကတိုင်းရင်းသားလက်နက်ကိုင်တွေအတွေ့အသုံးချခံအပြည့်ကန်တွေဖြစ်နေပြီးအမှန်တကယ်အမျက်ရသွားတာကဘယ်သူဆိုတာတိတိသားသားအပြည့်ပေါ်နေပါပြီ
။ဒါဟာတော့ရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေဖြစ်ပါတယ်နော်။အခုဆက်ပြီးရင်ဖွဲ့စာတစ်စောင်ကိုဖော်ပြပေးခြင်းပါတယ်ကျွန်တော်ရဲ့ Facebook အကောင့်တော့လှုပ်ဝက်ပေးစီချင်ပါတယ်ကျွန်တော်ကထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတယောက်ပါကျွန်တော်ရင်ဖွင့်ချင်တာကတော့ဆိုပြီးတော့ဒီငွေလွှဲတဲ့ကိစ္စခက်ခဲလို့ပါဆိုတော့ခုလိုရေးလာပါတယ
်အခုဆိုရင်ထိုင်းကနေမြန်မာပြည်ကိုငွေလွှဲပြောင်းပေးပို့ရတာတွေပိုပြီးခက်ခဲလာပါတယ်အာဏာသိမ်းစစ်တပ်ကဂျားကနေဖျက်တောက်မဲ့စီးမြင်းနဲ့အတူတင်းကျပ်တဲ့ဥပဒေတွေကြောင့်အိမ်ငုံငွေလွှဲရပိုးခက်လာပါတယ်ကျွန်တော်တို့ကဟိုးရင်တွေကစိတ်ချယုံကြည်ရတဲ့ငွေလွှဲပွဲစားတွေနဲ့ပို့နေတာအသားတကျအဆင်ပြေပါတယ်အခုဆိုမြန်မာပြည်ဗက်ချန်းကအိမ်ရောက်ပို့ဆောင်ပေးနေတဲ့သူတွေကိုလိုက်ဖမ်းနေတာမို့ပတ်စံပို့ရတာပိုးခက်ခဲလာပြီလေကျွန်တော်အိမ်ကလူကြီးမိဘတွေကအသက်ကြီးသူတွေမို့ကေပေးတို့ဝက်မန်ဒီတို့ဆိုတာတွေကိုနားမလည်ပါဘူးဒါကြောင့်အတော်လေးစိတ်အနှောက်အယှက်ဖြစ်နေကြရပါတယ်ဗျာတရားဝင်ဗန်တွေကပို့ရင်လည်း25ရာခိုင်နှုန်းကဖျက်ခံရမယ်ဆိုတော့တရားဝင်ဗန်တွေကလည်းမလွှဲချင်ကြပါဘူးဗျာ
ဒါဟာသူတို့လက်လုံလက်စားအလုပ်သမားတွေအနေနဲ့ငွေလွှဲတဲ့အခါမှာဂျားကနေပြီးတရားဝင်လမ်းကြောင်းကလွှဲတဲ့အခါမှာဖြတ်တောက်မှုအခရီးငွေကြေးဖြတ်တောက်မှုများလို့ပါဆိုရဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။လာရှိုးဒီဘောလမ်းမှာအတင်အဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုရရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။
လာရှိုမန်ဆန်တီဘောလမ်းမှာ TNL တပ်ဖွဲ့ဝင်တွေပင်လုံးမှာဆက်ကြီးထက်ကောက်နေပါသေးတယ်။ဒဇဘာလမကုန်ခင်နှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပြီးလိုက်ပါတယ်။ဒုတိယရက်ကျတော့အဲ့ဒီခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်။ယနေ့တတိယရက်မှာကျတော့အခွန်ဆောင်ဆောင်ရွက်တက်တက်မရတော့ပါဘူး။အသွားကုန်အခွန်မှာပါဇက်စည်းနဲ့တောင်းပါတယ်။အပြန်မှာလည်းကုန်ထက်တင်လာလို့ကုန်စုံခွန်ထက်တောင်းပါတယ်။ငယ်တဲ့ပမာဏမဟုတ်ပါဘူး။တောင်းလာပြီးတော့သိန်းခန့်ထိပေးရတဲ့ကားလည်းရှိပါတယ်။ကားခွန်ဆိုတာကအကုန် BC လို့အစကပြောပါတယ်အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမြူးမြူးနဲ့ဂုတ်သွေးဆုပ်ပါတော့တယ်ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလို့မှအဆင်ပြေပြေတိုင်တော့လို့အခုလိုမျိုးရေးတာပါ TNL အထက်လူကြီးတွေလက်အောင်ငယ်သားတွေကိုထိမ့်ပြီးဖို့မြစ်တိုင်ရဲ့ခံပါတယ်တော်လိုင်းလန်းစင်မအောင်မြင်မဲနဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တက်မတော်လူပြိုကွဲသွားနိုင်ပြီးတော့ရေရှိမာပြည်သူတွေအမြင့်ဆုံးနဲ့သာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ်
ဒါကတော့သူတို့ရဲ့အတိုင်းအတာနယ်မြေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့တော်ရရှင်တယောက်မကြေမနဲ့အစာရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewe Bambi's News ဆိုရယ် Viewe မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewe မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်မြန်မာဝိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒီရက်နေ့ရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့လူမှအပြာရောင်အမှတ်လေးပါတာဖြည့်ပြည့်စုံချင်ပါလိမ့်ရှင်။ VOA သတင်းတွေပရိသတ်တွေစီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်။
အခုတော့ကမ္ဘာတစ်လောကအထူးခြားဆန်းရတဲ့သတင်းလေးတွေကိုကြည့်ရအောင်ပါ။ဂျာမနီနိုင်ငံမျိုးနစ်မြို့မှာဆန်းရကြီးတလုံးကိုလေထဲမှာတောင်းလိုက်ထောင်းပြီးတော့တီးပြနေပါတယ်။အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ကတရိတ်ဆန်းဆောင်းလျှောက်ရေးခေယားတကူကကြီးစားဟောင်းကိုတင်ကုတ်ပါဆရဲကောင်းစင်နဲ့လမ်းမေးကြောင်တွေကိုတင်ကုတ်မဲ့အစီအစဉ်တကူကို Valentine Day ချစ်သူများနဲ့အထိမ်းအမှတ်အနေနဲ့လှုပ်ဆောင်နေပါတယ်။ဒီလိုကမ္ဘာတစ်လောကအထူးခြားတဲ့သတင်းလေးတွေကိုတော့ကုညင်ချမ်းနဲ့မခင်ဖြူရီတို့တင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံမြူးနစ်မြို့မှာဆန်းရကြီးတလုံးကိုလေထဲမှာတောင်းလိုက်ထောင်းပြီးတီးပြနေပါတယ်။အမြင့်ပေ30ကျော်လေထဲမှာတောင်းလိုက်ထောင်းထားတဲ့ဆန်းရကြီးကိုလေထဲမှာပဲ Swiss လူမျိုးဆန်းရပညာရှင် Alan Hodge ကတောင်းလိုက်ထောင်းလိုက်တီးခဲ့တာပါ။အခုလိုဖြောပြမှုတွေမှာဆောင်းရသည်ရဲ့နေတာအတူဆုံးနေဖြစ်တဲ့ဒီဇင်ဘာလ22ရက်နေ့အတွက်ရည်ရွယ်ဖန်တီးထားတဲ့သချင်းကိုတီးပြခဲ့တာဖြစ်ပြီး Piano Vardigel လို့ခေါ်တဲ့ဆန်းရတောင်းလိုက်တီးပြတဲ့အမှုပညာပြခွက်ရဲ့အစိတ်အပိုင်းလေးဖြစ်ပါတယ်။သူရဲ့နေစဉ်ဖြောပြမှုတွေမှာပဝင်းကျင်က၄တန်းတွေ
နှင်းတန်မိုးတန်နဲ့ရေခဲတန်တွေကိုလိုက်ပြီးစန္ဒယာတန်တွေကိုနေ့စဉ်နည်းနည်းစီပြောင်းတည်ခဲ့တယ်လို့ဟော့ရှ်ကပြောပါတယ်နောက်တော့နေသူတွေအနေနဲ့လည်းအေးဆက်နေတဲ့ဆောင်းရာသီမနက်ခင်းပိုင်းတွေမှာနားထောင်ရတာကြောင့်အနွေးတွေတွေအထက်ထက်ဝစ်ထားပါတယ်အမြဲတမ်းပြောင်းလဲနေတဲ့သဘာဝပတ်ဝန်းကျင်ရဲ့အတန်တွေကိုနားဆင်စေချင်တာကြောင့်အခုလိုဒေါင်လိုက်စန္ဒယာတီးဖို့အကြံဉာဏ်ရခဲ့တာလို့လည်းဟော့ရှ်ကပြောပါတယ်သူဟာဆောင်းရာသီရဲ့နေတာအတူဆုံးနေ့ကနေနှွေရာသီရဲ့နေတာအရှိဆုံးအထိ182ရက်ကြာမနက်တိုင်းနေမထွက်ခင်အခုလိုဖျော်ဖြေဖို့စီစဉ်ထားပါတယ်နောက်ဆုံးမှာတော့အခုလိုနေစဉ်ပြောင်းလဲသွားတဲ့တေဂီတာတန်တွေကိုဆွစ်ဇာလန်နိုင်ငံမှာပဲပွဲချင်းပါတင်ဆက်ဖို့ရှိပါရဲ့ရှင
်အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ကတိရစ္ဆာန်စောင့်ရှောက်ရေးဗီဟာတစ်ခုမှာဗီဇာဟောင်းကိုတင်ကွပ်ပါဆိုတဲ့ခေါင်းစဉ်နဲ့လမ်းဘေးကြောင်တွေကိုတင်ကွပ်မဲ့အစီအစဉ်တစ်ခုကိုလာမယ့် Valentine Day ချစ်သူများနေ့အထိမ်းအမှတ်အနေနဲ့လှုပ်ဆောင်နေပါတယ်ဒေတာတွေမှာရှိတဲ့လမ်းဘေးကြောင်တွေတိုးပွားလာတာကိုထိန်းချုပ်ဖို့အတွက်အခုလိုလှုပ်ရှားမှုကိုလှုပ်ဆောင်တာပါအမေရိကန်ဒေါ်လာ50လူတန်းသူတွေအနေနဲ့ဂေဟာမှာစောင့်ရှောက်ထားတဲ့ကြောင်တစ်ကောင်ကိုရေးစားဟောင်းနာမည်ပေးလို့ရမှာဖြစ်ပြီးတော့အဲ့ဒီကြောင်ကိုဂေဟာကတင်ကွပ်ပေးတာကာကွယ်ဆေးထိုးပေးတာနဲ့အခုလိုမျိုးလှုပ်ဆောင်ပြီးကြောင်ကြီးလိုက်တာနဲ့တိတာစေမဲ့ကြောင်ကလေးတွေရဲ့နေရွက်ထိတ်ကလေးတွေဖျက်ပေးပြီးရင်တော့ရက်ွက်ထဲကိုပြန်လှုပ်ပေးမှာပါအခုလိုအစီအစဉ်ကြောင်ကမ်ပတန်ခရိုင်အတွင်းမှာJeff, Mike, Ian, Tyler စတဲ့နာမည်နဲ့လမ်းဘေးကြောင်တွေအများကြီးဖြစ်နေပြီလို့ဒီ Homework Bound တိရစ္ဆာန်ဂေဟာအုပ်ချုပ်ရေးမှူး Kansari Ransky ကပြောပါရယ်ဒီဂေဟာအနေနဲ့တစ်နှစ်ကိုကြောင်အကောင့်3,000ကျော်စောင့်ရှောက်နေရပြီးတော့2023ခုနှစ်ထဲမှာလမ်းဘေးကြောင်အကောင့်600ကျော်ကိုတင်ကုပ်ပြီးရက်ွက်ထဲကိုပြန်လွှတ်ပေးခဲ့ပါရယ်အခုအစီအစဉ်ဟာလူကြိုက်များလို့နဲ့အတွက်ချစ်သူများနေပြီးသွားရင်လည်းဆက်လုပ်ဖို့အစီအစဉ်ရှိတဲ့အကြောင်းကီဟာကပြောပါရယ်ခမညာ
ဂျပန်နိုင်ငံကနာမည်ကျော် Hello Kitty ဆောင်ရုပ်ကလေးအနည်း90ပြည့်အထိမ့်မှန်အနေနဲ့ဒီနိုင်ငံလန်ဒန်မြို့ကဆမဆက်အင်တော်မှာပြပွဲတစ်ခုကျင်းပနေပါတယ်ဒီပြပွဲကိုတော့ Cute ချစ်စရာလို့နာမည်ပေးထားပြီး Hello Kitty ဆောင်ရုပ်ကလေးတွေနဲ့ချစ်စရာကာတွန်းရုပ်လေးတွေပြထားပါတယ်ခေပြန်ရည်ကျင်းမှုအနုပညာလက်ရည်တွေကချစ်စရာအနုပညာလက်ရည်တွေဒီဂီတာဖက်ရှင်နဲ့ဗီဒီယိုဂိမ်းတွေကိုလည်းပြသထားပြီးခေဆက်ဆက်ကလုပ်ခဲ့တဲ့ Hello Kitty နဲ့ပတ်သက်တဲ့ထုတ်ကုန်တွေအမတ်တရားပစ္စည်းတွေကိုလည်းပြသထားပါတယ်။ Cute ပြပွဲဟာခေပြိုင်အနုပညာလက်ရာတွေနဲ့အနုပညာရှင်အသစ်တွေရဲ့ချစ်စရာကောင်းတဲ့လက်ရာပုံစံမျိုးစုံကိုပြသဖို့ဖြစ်ပါတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းချစ်စရာကောင်းတဲ့အယုတ်ကလေးတွေအနုပညာလက်ရာတွေနဲ့အခြားတစ်ဖက်မှာလှုပ်ချံဖန်တီးတတ်တာတွေအယုတ်ဆိုးအကြီးတန်းမှုတွေရှိနေတယ်ဆိုတာကိုပြသချင်တာလည်းပါပါတယ်လို့ပြတိုင်းမူ Clearer Category ကပြောပါတယ်။ Somerset Angel မှာဒီပြပွဲကို April 14ရက်နေ့အထိပြသထားမှာပါရှင
်။ Australia နိုင်ငံမှာ3နှစ်အရွယ်ကလေးငယ်တယောက်ဟာ Hello Kitty အယုတ်ကောက်တဲ့ဆက်ထဲကို၄ဘက်ထောက်ဝင်သွားတဲ့အတွက်ရဲတပ်ဖွဲ့ကကယ်တင်ခဲ့ရပါတယ်။အယုတ်ထုတ်ပေးတဲ့ဆက်ရဲ့အပေါက်ကနေဝင်သွားတာဖြစ်ပြီးတော့သုံးနှစ်သားကလေးအီသန်ကတော့အထဲကနေပြန်ထွက်ချင်တဲ့ပုံမပေါ်ပါဘူးသူ့ကိုကယ်ထုတ်ဖို့အတွက်ဆက်ရဲ့တခြားဘက်ခြမ်းမှာကလေးကိုတွားရခိုင်းရပြီးတော့ပန်းကိုခွဲပြီးကယ်ထုတ်ခဲ့ရတာပါကလေးကိုချီမထုတ်လာပြီးမှတော့ဘယ်အယုတ်ကိုလိုချင်လဲလို့ကယ်တင်ခဲ့တဲ့ရဲကနောက်နောက်ပြောင်ပြောင်နဲ့မေးခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့တည်င်းသုံးသက်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥတုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေတည်င်းဆောင်မှာတည်င်းသုံးသက်ချက်နဲ့ဗဟုသုတအရပွဲကဏ္ဍဆောင်တော့ VOA မြန်မာပိုင်းရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ခုတော့တည်င်းအချင်းချက်ကိုတင်ပြပါမယ်ရှင်။ရသားတွေကိုအကာအကွယ်ပေးနိုင်တယ်လို့ယုံကြည်ရလောက်တဲ့စီမံကိန်းမရှိဘဲလူနေထူထပ်လာတဲ့ Rafah မြို့ကိုအစ္စရေးကမတိုက်သင့်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကိုတနင်္ဂနွေနေ့ကပြောလိုက်ကြောင်းအင်ပီရောကပြောပါတယ်။ပါလက်စတိုင်းတွေအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုခံခံမမပေးနိုင်အောင်အရေးပေါ်ဘာလုပ်မယ်ဆိုတာတိတိကျပြောဖို့လဲတောင်းဆိုလိုက်ပါတယ်။ Rafah ကိုတိုက်ခတ်ရင်အီဂျစ်အစ္စရေးငြိမ်းချမ်းရေးစာချုပ်ကိုဖျက်နိုင်တယ်လို့အီဂျစ်ကချင်းချောက်လိုက်ပြီးတဲ့နောက်အမေရိကန်နဲ့အစ္စရေးကောင်ဆောင်နှစ်ယောက်တို့စကားပြောခဲ့ကြတာပါတကယ်ယူကရိန်းကယူကရိန်းနိုင်ငံတလွား drone 45စင်းနဲ့9နာရီခွဲအကြာတင်းငွေတွေကယူကရိန်းရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ် Kiev မြို့ဆိုနေရာတွေအပအဝင်ဒေသ9ခုမှာအီရန်လို့ ရှာဟက်ဒရုန်း40ကိုပစ်ချခဲ့ကြောင်းယူကရိန်းလေတပ်ကသတင်းထုတ်ပြန်ပါတယ်။လေယာဆိုက်ပျိုးရေးဆိုင်ရာအဆောက်အုံတွေနဲ့ကမ်းခြေမှာရှိတဲ့အခြေခံအဆောက်အုံတွေကိုပြင်မထားတိုက်တာဖြစ်တယ်လို့ယူကရိန်းတောင်ပိုင်းကာကွယ်ရေးတပ်များကတာဝန်ရှိသူတွေက Telegram လို့မှုစာမျက်နှာမှာရေးကြပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။သတင်းလာနေမနက်ခင်း6နာရီနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရွှင်လန်းပါစေရှင်။ PO8 ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနောင်လာပါ။